ကင်းပြည်နယ်ထဲမှာစစ်ရေးအခြေအနေတင်းမာနေချိန်မှာပဲကင်းရင်မျိုးသားစည်းရုံးတပ်မဟာ3ထိတ်ချုပ်နေမြေညောင်လေးပင်ခရိုင်ထဲမှာစစ်ကောင်းစည်းရဲ့ပိတ်စလုတ်တိုင်ရင်ဖြစ်တဲ့ခလာရ164တိုင်ရင်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်တိုက်ဆုံတာတွေရှိနေတယ်လို့ဖမ်းဆီးအသက်ဖြတ်ခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုမအေးမာကသတင်းပေးပို့ထားပါတယ
်ကင်းရင်မျိုးသားစည်းရုံးတပ်မဟာ3ထိတ်ချုပ်နေမြေညောင်လေးပင်ခရိုင်ထဲမှာ AB လ14ရက်နေ့နဲ့25ရက်နေ့တွေကစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာအပြင်ဒေသခံပြည်သူ9ဦးကိုအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ
်။24ရက်နေ့ကျမှတော့အဲလေတော့ကြည့်ပါရဲ့လက်နက်ကြီး150တင်ငန်းကမမကိုအောင်ဝင်စားလက်နက်ကြီးအုံလုံးပြေးထိုက်ပြီးတော့25ရက်နေ့မှာစော်စီနေနေတဲ့ကောက်ခွေကြီးပါမှာအသက်33နှစ်အရွယ်ကကိုစော်ဝင်းသေးကို
အ
စကစားလက်အောက်ခံကြည့်သူစစ်အဖွဲ့ကအကြောင်းမဲ့ဆန်စီတက်တဲ့ပါရမယ်။ဆလရ164တက်ရင်ရပဲ။အနာပေါက်ကြီးရတာ၄ဦးပဲ။ဆန်စီတော့တက်သွားရမယ်။နောက်သူတို့ကတော့သူနာမည်ရောကိုဖူးစောတို့ကိုစောမင်းသိန်းနဲ့ကိုမောင်စောမင်းသိန်းပေါ့။အခြားလူ၅ဦးနဲ့အားလုံး၅ဦးပါမယ်။သူက15ရက်နေ့မှာသူတို့အကြောင်းမဲ့သူဒီသူ၅ဦးဆန်စီတက်တဲ့ပါတော့
။အခုတေဆုံးသူ၅ဦးဟာစောတိမြို့နယ်နဲ့လေတိုမြို့နယ်တွေကဒေသခံတွေဖြစ်ကြတယ်လို့လည်းဆိုပါတယ်။ကောက်ကွေကျေးရွာသားကတော့စိတ်ကျမ်းမာရေးမကောင်းသူတူဦးဖြစ်ကြောင်းဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်ရင်းရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင်းဒေသခံပြည်သူတွေထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်ဆွဆွဲပြီးဖမ်းဆီးတပ်ဖြတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကဆက်ပြောပြပါတယ
်အဲဖမ်းဆီးလို့တပ်ရင်းကမကြမကြပဲကျွန်တော်တို့ကစော်တီနေနေလေလူနေနေတယ်ဘုရားအနေထားလို့ပဲသူကလက်နက်ကြီးပြည့်ခဲ့ပြီအခုရွာသားတွေပါဆိုဖမ်းပြီးတော့တောက်ပါရွာသားတွေကြောက်ပြီးတော့အကုန်လုံးရွာမှာမနေရဘူးဖတ်သေးရပါကျန်တဲ့လူကိုတွေ့ရင်တော့ဖမ်းတောက်ပ
ါအခုဆိုရင်ညောင်လေးပင်ခရိုင်ထဲမှာဒေသခံတွေဟာနေအိမ်တွေမှာနေထိုင်မရတော့ဘဲထွက်ပြေးနေရပြီးစစ်ဘေးရှောင်ပြည်သူတောင်းနေချီပြီးရှိနေတာပါနေ့စဉ်လဲစစ်ကောင်စီရဲ့တပ်ရင်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်နေအိမ်တွေပျက်စီးပြီးဒေသခံတွေထိခိုက်ဒေဆုံးမှုတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင်